ဖန်စီခန္ဓာရတဲ့တောင်ကိုရီးယားသမ္မတဟောင်းဘက်ကွန်ဟီကိုထောက်ခံသူထောင်ပေါင်းများစွာဟာစနေနေ့ကဆိုးမျိုးတော်မှာစူဝေးဆန္ဒပြခဲ့ကြပြီးသူမကိုအကျဉ်းထောင်ကပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြသူတွေကြားခက်ရန်ဖြစ်ပွားမှာကိုစိုးရိမ်တဲ့အတွက်ဆန္ဒပြပွဲကိုထိန်းသိမ်းဖို့ဆိုးမျိုးတော်ခမ်းမနာမှာရဲအင်အား1000ကျော်ဖြန့်ကျက်ချလာပါတယ်။ဆိုးမျိုးလမ်းမကြီးတွေပေါ်မှာမစ်စ်ဘတ်ကိုထောက်ခံသူတွေရောဆန့်ကျင်သူတွေပါစူဝေးနေကြပြီးလွန်ခဲ့တဲ့လတွေကဆလို့နှစ်ဖက်အင်အားကြားအပြိုင်ဆိုင်ဆန္ဒပြခဲ့ကြတာပါ။မစ်စ်ဘတ်ကိုလက်ပေးလိုက်ယူအာဂရီလိုက်စားမှုအာနာအလွဲသုံးစားမှုအစိုးရလျှို့ဝှက်ချက်တွေပေါက်ကြားစေမှုတွေနဲ့ဆွဲချက်တင်ပြီးတောက်ကြနေကဖမ်းဆီးခဲ့တာဖြစ်ပါတယ်။မစ်စ်ဘတ်ကိုသမ္မတရုံးကနေဖယ်ရှားဖို့တောင်ကိုရီးယားဖွဲ့စည်းပုံဆိုင်ရာတရားရုံးကဆုံးဖြတ်ခဲ့ပြီးမတ်လ10ရက်နေ့ကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတွင်ရဲနဲ့လူထုအကြားရုံးရင်းဆန်ကမှုမှ3ဦးသေဆုံးခဲ့ပါတယ်။